မေရိကန်စုကရန်နဲ့ချိုရဆိုင်ထားရတာကိုအဆုံးသတ်စေမဲ့အသုံးစေမူကြမ်းတစ်ခုကိုအထက်လွှတ်တော်ရီပပ်ဘလစ်ကန်အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရဆက်ဆက်ညှိနှိုင်းရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလွှတ်ဆောင်တဲ့ဒီအဆိုပြုချက်ဟာဘယ်မှခရောက်မှာမဟုတ်ကြောင်းဒီမိုကရက်တီကပြောပါတယ်။ရွေးကောက်ပွဲမဲ့ဆက်စီရင်ရေးကာလဒီကလေးကနေဆက်ဖြတ်ချက်ဝင်ရောက်လာတဲ့တရားမဝင်ရွှေပြောင်းနေထိုင်သူတွေနဲ့မွေးရေးဆေးဝါးတွေကိုဟန်တာရေးအတွက်မရှိမဖြစ်လိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးသမ္မတထရန့်ကတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကိစ္စဟာနှစ်ဖက်နိုင်ငံရေးအရာသဘောထားကွဲပြားနေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။တိုင်းတိဆောက်မဲ့အစီအစဉ်ဟာအကုန်ကြများပြီးရည်မှန်းချက်ကိုထိရောက်အောင်မြင်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့ဒီမိုကရက်ဒီဘက်ကတုံ့ပြန်ပြောဆိုနေပြီးနယ်စပ်မှာခလုံးဝင်းလျှောက်ထားသူတွေကိုစီစစ်နိုင်ရေးအတွက်လူမှုကြီးကြရေးဆိုင်ရာတရားဥပဒေတရားသူကြီးတွေကိုတိုးမြင့်ခံထားတာ၊နေဆက်မှာစီစဉ်မှုတွေလုပ်နိုင်တဲ့ဤပညာတွေတိုးမြင့်တက်စင်တာတွေလုပ်နိုင်ရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့အဆိုပြုထားပါတယ်။အဲ့ဒီအဆိုပြုချက်ဒီပါဝင်တဲ့အစိုးရသုံးစိမူကြမ်းတွေကိုအောက်လွှတ်တော်ဒီမိုကရက်တွေကတင်သွင်းထားကြပြီးဖြစ်ပြီးလာမယ့်သတင်းပတ်အတွင်းမှာလည်းထပ်မံတင်သွင်းကြဖို့အစီအစဉ်ထားပါတယ်။ Republican ရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့လူများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားပေမယ့်အင်္ဂါနေ့မှာတော့ဖြစ်နိုင်ခြေမရှိသေးပါဘူး။